ိုင်းနိုင်ငံမှာရဲတပ်ဖွဲ့ရဲ့ internet website အများပြားကို anonymous ဆိုတဲ့ hacker ကွန်ပျူတာထိုးပေါက်တိုက်ခိုက်သူတွေကထိုးပေါက်ဝင်ရောက်ပြီးတော့ထိုင်းနိုင်ငံရဲ့တရားရေးစနစ်ကိုဝေဖန်ရှုံချခဲ့ပါတယ်။ Failed law မတရားတဲ့ဥပဒေ we want justice တရားမျှတမှုကိုကျွန်ုပ်တို့လိုလားတဲ့ဆိုတဲ့စာသားတွေကို blink hacker group ဆိုတဲ့အဖွဲ့နာမည်တွေနဲ့ website တွေမှာအစားထိုးစာတမ်းထိုးထားပါတယ်။Blink Hacker Group ဟာမြန်မာအစိုးရဌာနတချို့နဲ့မြန်မာမီဒီယာတွေကိုမကြာခဏထိုးပေါက်တိုက်ခိုက်လေရှိတဲ့မြန်မာ hacker အဖွဲ့ဖြစ်ပါတယ်။ထိုင်းနိုင်ငံမှာဗြိတိသျှခီးသွားနှစ်ဦးကိုတပ်ဖြတ်မှုနဲ့မြန်မာရွှေ့ပြောင်းလုပ်သားနှစ်ဦးကိုတည်တံ့ချလိုက်တဲ့တရားရုံးဆုံးဖြတ်ချက်ကိုကန့်ကွက်ပြီးတော့ထိုင်းရဲတပ်ဖွဲ့ရဲ့ကွန်ပျူတာစနစ်ကိုထိုးပေါက်တိုက်ခိုက်တာလားဆိုတာစုံစမ်းနေတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။နိုင်ငံတကာကကွန်ပျူတာထိုးပေါက်တိုက်ခိုက်သူတွေကထိုင်းရဲတပ်ဖွဲ့ရဲ့ website 14ခုကိုသူတို့ထိုးပေါက်တိုက်ခိုက်ခဲ့တယ်လို့ Facebook စာမျက်နှာမှာပြောထားပါတယ်။သူတို့ပြောတဲ့ website 14ခုထဲမှာ9ခုကဒီနေ့ဝင်လို့မရပါဘူး။ထိုင်းရဲတပ်ဖွဲ့ကလည်းသူတို့တွေဒီကနေ့တိုက်ခိုက်ခံရတယ်လို့အတည်ပြုသွားပေမဲ့လည်းအများပြည်သူကြည့်ရှုလို့ရတဲ့စာမျက်နှာတွေမှာတော့သူတို့ရဲ့လှုပ်ဝဲအချက်လက်တွေရောက်နေတာမတွေ့ရဘူးလို့ပြောပါတယ်။သူတို့ကကျွန်တော်တို့ရဲ့လှုပ်ဝဲအချက်လက်တွေခိုးယူလိုက်နိုင်အောင်လို့မတော်ကြဘူးလို့ရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။website တွေကိုတိုက်ခိုက်မှုကတင်းနေလာနေတဲ့ကစတင်တာဖြစ်ပြီးတော့အင်္ဂါနေ့ညနေပိုင်းအထိတချို့ website တွေမှာသူတို့ထိုးထားတဲ့အစာရန်တွေမြင်နေရတော့မှာပဲအမဲရောင် website အစာမျက်နှာပေါ်မှာအဖြူရောင်မျက်နှာဖုံး #boycottthailand ထိုင်းကိုသတိမှောက်ချဆိုတဲ့အစာရန်တွေလည်းတွေ့ရပါတယ်ဗြိတိသျှအနိုင်ငံသားနှစ်ဦးကိုတိုက်ခဲ့ရဆိုတဲ့ဆွဆွဲချက်နဲ့ထိုင်းနိုင်ငံကွန်ဆူမေတရားရုံးကမြန်မာရွှေ့ပြောင်းအလုပ်သမားနှစ်ဦးကိုတည်ရန်ချမှတ်ခဲ့ပြီးမှတော့မြန်မာတွေဘက်ကဆန္ဒပြမှုတွေကြဲကြဲပြင်းပြင်းလှုံ့ဆော်နေကြတာဖြစ်ပါရဲ့ရှင်